လာမယ့်ဇန်နဝါရီလ15ရက်မှာကြာရောက်မယ်နာဂယုရနှစ်တကူပွဲတော်အတွက်အာနာပိုင်နေရာပွဲတော်ကျင်းပမယ့်လေရှိမြို့နယ်အတွင်းမှာနိုင်ငံခြားသားအဲ့တွေတက်ခိုဖို့တဲအိမ်နန်းတွေပြကန်းပုံစံငယ်တွေယုရလက်မှုပညာရှင်တွေကိုခေါ်ယူပြီးပြပွဲအတွက်ပြင်ဆင်နေတာမျိုးတွေအားလုံးကိုဒေသခံတွေရဲ့ဆန္ဒမပါဘဲအာရမလိုအားပေးစီခိုင်းနေတယ်လို့သိရပါတယ်ကိုရိတ်ခါနဲ့ကိုစင်ရဲ့ကြော်ကြအောင်ပွဲတော်ကျင်းပမယ့်လေရှိမြို့ကိုသွားပြီးလှူအားပေးရတဲ့ရွာသားတွေလည်းရှိတယ်လို့သိရပါတယ်။ဘယ်လိုလှူအားပေးနေရလဲဆိုတာကိုတော့လေရှိဒေသခံတယောက်ကအခုလိုပြောပြပါတယ်
။နော်ပတ်ချက်ကဒီလှူအားပေးသွားရင်ပတ်ဆံဘလောက်ပါညာသိုးထားတယ်။ဒါပေမဲ့ကျောင်းဒီနာဂတ်ပြည်သူတွေကဒီလှူအားခရပြေးတော့မရှိဘူး။ဒီနာဂတ်ခြားသားတွေကြောက်ဖို့ဆိုတဲ့ကြောက်စားဖို့အဆောက်အဦတွေဆောက်ခိုင်းရတယ်။ဝက်ကတွေအင်းတွေဆောက်ခိုင်းရတယ်။ဒါမျိုးနဲ့ပေရောရန်ကျောင်းအဆူရန်ကျောင်းကအဲ့နော်တော့ဆက်ကြည့်သူတွေညချက်တောင်းကျွန်တော်ဆက်ကြည့်ရတယ်အဲ့လိုနာချတာနဲ့လာရင်နာချတဲ့ဒေဗူဆိုတဲ့တော့အပြည့်ကျတော့အဆုံးဦးတွေထပ်ဆုံးနေတယ်တရားဦးအဲ့ဒါအင်ချင်း50ချက်ဆိုရင်အင်ချင်းတိတ်အင်းဝင်သူတွေအခုသွားနေပြီလက်ရှိဆိုရင်ကဲဆုံးတော့ကိုကန်လို့ဖန်ဆာအားလုံးအသက်ရှိတဲ့တင်းလဝေးလို့ဓမ္မဇီရိုကြံတယ်အဲ့တော့ခုလောအပြည့်တော့ခုသွားနေရတယ်ဒီစင်မှာသူတွေကျွန်တော်ကောင်းမှနားရပါအဲ့လိုဘုံတော့
နာဂလူမျိုးတွေဟာနှစ်စဉ်တောင်ရံရိတ်သိမ်းတဲ့လုပ်ငန်းတွေပြီးပွင့်လင်းရာတွေဇန်နဝါရီလလယ်ပိုင်းမှာရုပ်ရည်နှစ်တကူပွဲတော်ကိုကျင်းပလို့ရှိပါတယ်။ဒီလိုကျင်းပရမှာမြို့နယ်အသီးသီးဖြစ်တဲ့ဟုံမလင်ခန္တီ၊လေရှိ၊လဟဲ၊နန်းညွန့်နယ်တွေကရွာလူကြီးတွေနဲ့တိုင်ပင်ပြီးနေပင်အသီးသီးကနာဂတိုင်းရင်းသားအမျိုးနွယ်စုံတွေတက်ရောက်နိုင်တဲ့လမ်းမဆက်သွယ်ရေးနဲ့ကောင်းမွန်တဲ့ခန္တီ၊ဟုံမလင်လိုနေရာမျိုးမှာကျင်းပလို့ရှိပါတယ်။အခုကျင်းပမယ့်လေရှိမြို့ကလမ်းမဆက်သွယ်ရေးခက်ခဲတာကြောင့်တခြားမြို့နယ်အသီးသီးကနာဂမျိုးနွယ်စုတွေလာဖို့ခက်ခဲတယ်လို့လည်းသိရပါတယ်။ဒါပေမဲ့ရွာလူကြီးတွေရဲ့ဆန္ဒမပါဘဲအာဏာပိုင်တွေကဆုံးဖြတ်ပြီးတော့လေရှိမြို့မှာပွဲတော်ကျင်းပမယ်လို့သတ်မှတ်ထားတာဖြစ်ပါတယ်။တနည်းတစ်ခါကျင်းပတဲ့အဲ့ဒီပွဲတော်ဟာနာဂတွေရဲ့အထွတ်အမြတ်ပွဲဖြစ်ပြီးမြို့နယ်စုတွေအားလုံးစီးလုံးညီညွတ်စွာဆုံတွေ့ကြတဲ့ပွဲလည်းဖြစ်တယ်လို့သိရပါတယ
်။ပမာပြမှာရှိတဲ့နာဂတွေစုစည်းဖို့ကျွန်တော်ကအဲ့ကျွန်တော်ကျင်းပခြင်းဖြစ်တယ်။အခုကျတော့ဒီစုစည်းဖို့ကတော့လုံးဝစဉ်းစားလို့မရဘူး။အရင်ကတော့လွတ်လပ်တယ်ဘယ်လိုလဲဆိုတော့ကျွန်တော်နာဂလူမျိုးစုတွေကဘယ်လိုလုပ်မလဲတားတယ်ဘယ်လိုလုပ်မလဲတားတယ်မြို့နာဂတွေကစုစည်းဖို့လုပ်ပြီးတော့အဆွေရနောက်ခုခဲ့တဲ့ဒီမှာပဲဒီတားတယ်မပြောရတားတယ်မလို့ရတားတယ်မလို့ရအကုန်လုံးအကန့်အသတ်ဖြစ်တယ်ဒီစလို့ဒီအနောက်ဖက်ခြံပြသွားတော့နမစတဲ့လေတော့ဝေတော့အခုလုံးဝလာလို့မရလို့တကယ်လို့နိုင်ရနဲ့လာမယ်ဆိုရင်ကျွန်တော်ကဒီ15ရက်ဖေဖော်ဝါရီလို့လာရတော့ဒီချင်းပြေကိုဘယ်သူမှမလာနိုင်ကြတော့ကာလနဲ့မပေါ့ဘူးဆိုတော့တော်နဲ့မလာနိုင်ဘူးကဒီစီကျတော့သုံးလေးမျိုးနဲ့စုလိုက်ပြလို့ရတော့တို့ကတိတ်ဆိတ်မဆောင်မရှိဘူ
းအဲ့ဒါကတော့လေရှိနေကန်တယောက်ကပြောပြသွားတာပါ1998ခုနှစ်ကစပြီးစေဆိုးရဟာနာဂကျိုးရရည်ကျင်းမှုပွဲတော်ကိုနိုင်ငံခြားအဲ့ရယ်တွေကိုဖိတ်ခေါ်ပြီးဦးစီးကျင်းပလာပါတယ်။ရှေးယိုကျတဲ့ရည်ကျင်းမှုအစဉ်အလာအတိုင်းနေထိုင်ဝတ်စားသလိုတောင်ပေါ်တိုင်းနာအပေါင်းဆောင်ပစ္စည်းတွေဒူရီယာဂီတာနဲ့အကရွေအပြင်မျက်နှာပုံမှန်တွင်ပြင်တွေကလည်းအခြားတိုင်းနာလူမျိုးတွေနဲ့ထူးခြားမှုတွေရှိတာမို့နိုင်ငံခြားအဲ့ရယ်တွေဟာနာဂလူမျိုးတွေကိုအထူးစိတ်ဝင်စားတတ်ပါတယ်။ဒါကြောင့်လည်းဇန်နဝါရီလ12ရက်ကစပြီးရန်ကုန်မန္တလေးဟောမလင်းထမန်တီလေရှိအထိလေကြောင်းလမ်းရေကြောင်းလမ်းကုန်းလမ်းတွေနဲ့လေးညာအိတ်9ရက်ခရီးတရုတ်ကိုအမေရိကန်ဒေါ်လာ1200ကျော်သတ်မှတ်ပြီးအာဏာပိုင်တွေကဒီခီးစဉ်ကိုစီစဉ်ထားပါတယ်။နိုင်ငံခြားသားဧည့်သည်တွေအတွက်အင်္ဂလိပ်စကားပြန်9ရယ်ဒေါ်လာ900ကျော်ထပ်ပေးရမှာဖြစ်ပါတယ်။ဒါကြောင့်လည်းဌာနေနာကတိုင်းရင်းသားတွေကသူတို့ရဲ့ရိုးရာယဉ်ကျေးမှုကိုအာဏာပိုင်တွေကနေနိုင်ငံခြားဝင်ဝေရဖို့အတွက်ပြဆားနေတာဖြစ်ပြီးဒေသဖွံ့ဖြိုးရေးနဲ့နာဂတွေရဲ့ပညာရေးကျန်းမာရေးတိုးတက်လာအောင်တော့လှုပ်ပေးတာတွေမရှိဘူးလို့ဝေဖန်ကြပါတယ်။ပြီးတော့နာဂတိုင်းရင်းသားတွေမူရင်းရိုးရာဓလေ့အတိုင်းမလုံတလုံအဝေဆားနဲ့ကပြဖြော်ပြလေးရှိတဲ့အစင်လာတွေကိုလည်းမြမရည်ကျေးမှုမြမမျက်စိနဲ့ကြည့်လို့မလျော်ဘူးဆိုပြီးတိုင်းရင်းသားရိုးရာဝတ်စုံတစ်ချုပ်ကိုခေတ်သစ်မော်ဒန်ဒီဇိုင်းတစ်ချုပ်နဲ့ရောရှက်ပြီးထွင်ပြီးဖွင့်ခိုင်းတာတွေလည်းရှိပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးနာဂလူငယ်တယောက်ကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ
်အခုကျွန်တော်ပုံဝတ်စုံစင်ဟာပစိုးကအချားနဲ့အင်ဂျီယာဖြူပေါ်မှာအဲ့ဟွာအစင်းလေးပါတယ်ရိုးရာနဲ့မတိုက်ဆိုင်တော့ဘူးရဲ့ကြီးရတယ်ကျွန်တော်လူမျိုးစဲအဲ့အဝတ်စားကိုသူတို့အစိုးရနဲ့ထုတ်ပြထားတာပုံစံယူပြီးတော့ယူရပွဲရောကြတော့တကယ်စကြောအဲ့ original အဝတ်စားတွေပြရမှာလေ
မနစ်ကနာဂယူရနှစ်တကူပွဲတော်လက်ဟဲမြို့မှာကျင်းပတဲ့အခါနာဂတိုင်းရင်းသားတို့ဟာသူတို့ရဲ့မူရင်းယူရရည်ကျင်းမှုကိုဖော်ပြလိုတဲ့အနေနဲ့လန်ကုတ်လို့ခေါ်တဲ့မလုံးတလုံးအဝတ်တွေဝတ်စားပြီးဧည့်သည်တွေကိုကပြဖို့အလားပွဲအာဏာပိုင်တွေကမသိတော်ဘူးဆိုပြီးဘောင်းမီတို့တွေအတင်းဝတ်ခိုင်းတာမျိုးလုပ်ခဲ့လို့နာဂမျိုးနွယ်စုတို့ဟာမကြည်မနှက်ဖြစ်ခဲ့တယ်လို့သိရပါတယ်စေဆူရဟာနာဂယူရနှစ်တကူပွဲတော်ကိုနိုင်ငံခြားသားဧည့်သည်တွေကိုမြူဆွေနေတဲ့ခီးစဉ်တစ်ခုအဖြစ်ဆောင်ရွက်နေပေမဲ့လို့အခုနှစ်မှာတော့မြန်မာနိုင်ငံကြီးအခြေအနေတွေကြောင့်နိုင်ငံခြားဧည့်သည်တွေထင်တယ်လို့လာမဲ့ကိန်းမမြင်ဘူးလို့လည်းနာဂနိုင်ငံကြီးအဖွဲ့အစည်းကောင်းဆောင်တို့ချုပ်ကနေရှုမြင်နေကြပါတယ်ခင်ဗျာ